Welcome to the Voice of America in Burmese.
မြန်မာနေကမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓဦးနေ့ညနေခင်း VOE စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမာဒီညနေခင်းတွင်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုရေးရဲ့ဝင်ငွေကုန်တွေကိုရှော့ချပေးမဲ့သတင်းတွေကြောင့်အမေရိကန်နဲ့အာရှအစုရှယ်ယာဈေးတွေတက်ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်သက်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးပါဝင်လူကြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်စနစ်စင်တက်လာပြီးတော့ရမယ်လဲတိုးလာတာကိုနေစည်းမချသတင်းတောက်များအဖွဲ့ RSF ကဒီကနေ့ထုတ်ပြန်တဲ့ညွှန်ကိမ်းမှာဖော်ပြထားပါတယ်
freedom of press ကတော့ရှိရပါတော့။ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်။တရင်အချက်လဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်။အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့။နောက်တစ်ခုကဒီ media သမားတွေ
မြန်မာနိုင်ငံသတင်း media ကောင်စီရဲ့ဒီဥက္ကဋ္ဌဦးအောင်လှထွန်းကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်တန်လွင်ချောင်းစုံတရားနာမည်ပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့မွန်တိုင်းသားတို့ကအိတ်ဖွင့်ပေးစာကိုဒီကနေ့မှပေးပို့တဲ့တဲ့အပြင် YBS အများအပြည်သူတည်ယူပို့ဆောင်ရေးမအောင်မြင်ရတာချမှတ်ထားတဲ့မူဝါဒလက်တွေ့မကျဘူးဆိုပြီးတော့ဝေဖန်ထားတာတွေကိုလည်းဒီညနေမှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထပ်တို့ကကြီးညာပေးမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုရေးရဲ့ဝင်ငွေကုန်တွေကိုရှော့ချပေးမဲ့အစီအစဉ်ကြောင့် Wall Street ငွေကြေးဈေးကွက်မှာအစုရှယ်ယာဈေးတွေမနေ့ကမြင့်တက်ခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအားကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကဆက်မှုထွန်းကားတဲ့နိုင်ငံတွေထဲမှာ American က Corporation ကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနဲ့အမြင့်ဆုံးဖြစ်ပြီးသမ္မတထရမ့်ကတော့အခွန်တွေကိုအကြီးအကျယ်ရှော့ချပြဖို့ပြင်ဆင်နေတာပါ။ကွန်တမချက်ပြင်ဆင်မဲ့အစီအစဉ်ကတော့ဒီကနေ့ကြီးညာဖို့အစီအစဉ်ထားပြီးပြီးခဲ့တဲ့နေ့ထက်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာဂရီပေးထားတဲ့အတိုင်းလက်တလောတက်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ကွန်ကရစ်တက်တော်ကိုသမ္မတကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်အမေရိကန်မှာခွန်ကောက်ကံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းတစ်တီကိုဆွဲဆောင်ရမှာတခြားနိုင်ငံတွေနဲ့မရှင်နိုင်ပဲဖြစ်နေရတယ်လို့လည်းအင်ဂျီရောပြောခွင့်ရရှော့စပိုက်ဆာကပြောဆိုထားတာပါကွန်ကောက်ကမူးစနစ်ပြုရင်ပြောင်းလဲဖို့အမေရိကန်ဥပဒေပြုအမတ်တွေဂရီပေးထားတာနှစ်နဲ့ချီကြာမြင့်နေပြီဖြစ်ပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တချို့လူတွေကိုအခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မဲ့အစီအစဉ်တွေမှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရာကကြိုးပမ်းမှုတွေအများမထင်ပဲဖြစ်နေပါတယ်။သမ္မတထရမ့်ရဲ့ Republican Party လွှတ်တော်အမတ်တွေကမှလည်းအခွန်စနစ်ပြုရင်ပြောင်းလဲရေးကိုယ်ပိုင်ယူဆတွေရှိနေတဲ့အတွက်သမ္မတရဲ့အစီအစဉ်ဟာလွှတ်တော်မှာလာနေချီပြီးကြားနာမှုတွေဆွေးနွေးညှိကုံမှုတွေနဲ့ကြေဝါနိုင်ပါတယ်။ဆိုရရဲ့ဗန်နံငွေကိုတိုးအောင်မလုပ်နိုင်မဲ့အခွန်တွေကိုရှော့ချကောက်ခံမဲ့ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျွေးတွေပုံများလာမှာကိုစိုးရိမ်နေကြောင်းလွှတ်တော်အမတ်တချို့ကအခုတည်းကပြောဆိုနေကြတာပါဗန်နံဝင်ကြီးစတီဗင်မနူချင်ကတော့အခွန်စနစ်ပြုရင်ပြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးအခွန်တွေပိုရလာနိုင်တဲ့အတွက်အစိုးရကဝင်ငွေလဲပိုရလာမှာဖြစ်တဲ့အကြောင်းတင်းလာနေတော့မှာပဲပြောဆိုထားပါတယ်
ကနေဒါရဲ့တစ်အချောတယ်နဲ့နို့နဲ့နို့ထွက်ပစ္စည်းတင်ပို့ကုန်တွေအပေါ်အမေရိကန်ဘက်ကတင်းချက်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးမှာကနေဒါဘက်ကတုံ့ပြန်လာမယ့်အပေါ်မစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့အင်ကာနေ့ကပြောဆိုပါတယ်။ကနေဒါရဲ့တစ်အချောတယ်တင်သွင်းမှုအပေါ်ပြန်မှ20ရာခိုင်နှုန်းအထိသွင်းကုန်စီးချက်ခွန်အဖြစ်ကောက်ယူဖို့အစိုးရကသတ်မှတ်လိုက်ပြီးကနေဒါရဲ့နို့နဲ့နို့ထွက်ကုန်ထုတ်လုပ်ရေးအပေါ်ကာကွယ်ထားတဲ့အပေါ်မှာလည်းနောက်ထပ်တင်းချက်ဆောင်ရွက်မယ်လို့သမ္မတထရမ့်ကကတိပြုပြောဆိုထားတာပါ။သမ္မတအင်ပြူရောမှာအမေရိကန်လယ်သမားတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာလည်းသမ္မတထရမ့်ကသူ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအခုလိုဆွေးနွေးခဲ့ပါတယ်။
People don't realize Canada has been very rough on the United States. Everyone thinks of Canada as being wonderful, and so do I. I love Canada. But they've outsmarted our politicians.
American ပြည်သူအပေါ်မှာကနေဒါဘက်ကရင့်သီးနေတာတွေကိုလူတွေကနားမလည်ကြပါဘူး။ကနေဒါကတိတ်ကိုနှစ်လိုပွဲကောင်းတယ်လို့လူတွေကထင်ကြတာပါ။ကျွန်တော်အနေနဲ့လည်းကနေဒါကိုချစ်ပါတယ်။ဒါပေမဲ့ကနေဒါကကျွန်တော်တို့နိုင်ငံရေးသမားတွေကိုနှစ်ပေါင်းများစွာလူလဲကြခဲ့ပြီးလူတွေကဒါကိုသိထားနားလည်ထားကြပါတယ်လို့ပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမ္ဘာအကြီးဆုံးကုန်သွယ်ရေးမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ဒါပေမဲ့လည်းတစ်အချောတဲ့ကိစ္စမကြေလည်မှုကတော့ရာစုနှစ်နှစ်ခုစာလောက်တမိုင်းကြောင်းနဲ့ချီပြီးတော့ရှိခဲ့တာပါ။အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ကိုတုံ့ပြန်ကာကွယ်သွားမယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခိုင်အမာပြောပါတယ်။မနေ့အင်ကာနေ့နှောင်းပိုင်းသမ္မတ Trump နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းမှာလည်းကနေဒါဝန်ကြီးချုပ်ကစွပ်စွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောဆိုခဲ့တဲ့အကြောင်းဝန်ကြီးချုပ်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။
စီးရဲနိုင်ငံမြောက်ပိုင်းမှာဒီလ၄ရက်နေ့ကဓာတ်လွတ်နေတဲ့တိုက်ခိုက်မှုကိုပြင်သစ်ကျွမ်းကျင်သူတွေရဲ့လေလံဆန်းစစ်ချက်အရဆရင်ဓာတ်စိတ်သုံးပြီးအရသားတွေကိုတိုက်ခတ်ရမှာစီးရဲဆွေရကတာဝန်ရှိကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်သစ်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တိုက်ခတ်တွေထိန်းချုပ်ထားတဲ့ခန်ရှိခုံးမျိုးကတိုက်ခတ်ခံရမှုအတွင်းလူ80ကျော်သေဆုံးပြီးစီးရဲလီတက်စကန်တခုကိုအမေရိကန်ကမစ်ဆိုင်းလုံးနဲ့လက်တုံပြန်တိုက်ခတ်ခဲ့တဲ့အထိဖြစ်ခဲ့ပါတယ်။တိုက်ခတ်ရမှာအသုံးပြုတဲ့ဆရင်ဓာတ်လွတ်နေတဲ့နမူနာတွေကိုစမ်းသပ်စစ်ဆေးကြည့်ရမှာစီးရဲဆွေရဲ့တိုက်ခတ်ကနေကထွက်လွတ်တာဖြစ်ကြောင်းခိုင်လုံတဲ့တဲ့အင်းမြစ်တွေအရာသိရှိရတယ်လို့ပြည်သက်နိုင်ငံချားရေးဝန်ကြီးရောင်မတ်အာယောကပြောဆိုခဲ့တာပါ။ဒါဟုလည်းနဲ့အသုံးပြုတဲ့ပုံစံဟာစီးရဆူရလက်ရခြေရာတွေတွေ့ရတာကြောင့်တက်ခတ်မှုမှာတာဝန်ရှိကြောင်းပြောနိုင်တာလို့လည်းနိုင်ငံချားရေးဝန်ကြီးကပြောဆိုပါတယ်။ပြည်သက်နိုင်ငံကကျွမ်းကျင်သူတွေရဲ့ဆက်စစ်တွေ့ရှိချက်တွေကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့ပြီးနောက်မှာပဲနိုင်ငံချားရေးဝန်ကြီးကပြောဆိုလိုက်တာပါ။ဧပြီလ၄ရက်နေ့တက်ခတ်မှုကရရှိထားတဲ့ဒါဟုလည်းနဲ့နမူနာတွေထဲမှာစာရင်အစိတ်တက်နဲ့ဟက်ဆာမင်းတက်တွေကိုတွေ့ရတဲ့အကြောင်းအစိုးရခန်းစာကဖော်ပြထားပါတယ်။2013ခုနှစ်တုန်းကဒါဟုလက်နက်နဲ့တက်ခဲမှုအတွင်းမပေါက်ကွဲပဲကျန်နေတဲ့လက်ပြုံဘုံတလုံးကိုလည်းကျွမ်းကျင်သူတွေစစ်ဆေးပြီးအစိုးရကထုတ်လုပ်ခဲ့တာဖြစ်ကြောင်းအလားတူထောက်ထားတွေကိုတွေ့ရှိခဲ့ကြတာပါ။အဲစစ်သွေးကြွတွေနဲ့တခြားစစ်သွေးကြွအုပ်စုတွေအနေနဲ့စာရင်ဒါဟုလက်နက်ပိုင်ဆိုင်ကြောင်းအထောက်အထားမတွေ့ရတဲ့အတွက်တဘုံတွေရဲ့လက်ချက်ဖြစ်ကြောင်းစွပ်စွဲမှုတွေကလည်းခိုင်လုံမှုမရှိဘူးလို့အစိုးရခန်းစာကဖော်ပြထားပါတယ်။
အီရန်နဲ့ဆီးရီးယားနယ်စပ်ကကတ်အလုသမားပါတီ PKK တိုက်ခိုက်ရေးသမားတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေရဲ့အရေးပါတဲ့အချက်ဆက် YPG အဖွဲ့ဝင်တွေကိုတူရကီစစ်လေရင်တွေကမနေ့အင်္ဂါနေ့မှပြစ်မှတ်ထားတိုက်ခိုက်ပါတယ်။ကတ်အလုသမားပါတီ PKK ကိုတူရကီနိုင်ငံကမတရားသိမ်းအဖြစ်ကြီးညာထားတာဖြစ်ပါတယ်။ရော်ရဲရဲပူပေါင်းထားတဲ့ကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေကအီရန်နဲ့ဆီးရီးယားနယ်စပ်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုချေမှုန်းတဲ့နေရာမှာအဓိကအခန့်ကဏ္ဍကပါဝင်နေတာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းအနည်းဆုံးလူ28ဦးသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစောင့်ကြည့်လေ့လာသူတွေကဒီကနေ့ပြောပါတယ်။တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးအတွက်တူရကီအစိုးရနဲ့ဆယ်စုနှစ်တင်တဲ့ချီပြီးတိုက်ပွဲဝင်နေတဲ့ PKK အဖွဲ့ကိုတူရကီအမေရိကန်ပြည်ထောင်စုနဲ့ EU အဖွဲ့တို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားကြတာပါ။တူရကီစစ်တပ်ကတော့ဒီလေကြောင်းတိုက်ခိုက်မှုကိုအင်္ဂါနေ့မှာခုခံကာကွယ်ပြောဆိုပါတယ်တိုင်းပြည်နဲ့လူမျိုးရဲ့လုံခြုံရေးစည်းလုံးညီညွတ်မှုနဲ့တည်ထက်ခိုင်မြဲမှုကိုချိန်ချောင်နေတဲ့ဒီအကြမ်းဖက်အဖွဲ့အစည်းတွေကိုခြေမုံပစ်ဖို့အတွက်နိုင်ငံတကာဥပဒေအပေါ်အခြေခံပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းသာဖြစ်ကြောင်းတူရကီစစ်တပ်ကအကြမ်းချုပ်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ
်။ VOA ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နှောင်းပိုင်းကျင်းပမယ့်အရှေ့တောင်အရှာနိုင်ငံများထင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးအပါအဝင်လွန်ကျွေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အာဆီယံအသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်လှုပ်ထုံးလုံတွေနဲ့ပတ်သက်ပြီးအပိဓာန်မူကြမ်းတစ်ခုရေးဆွဲရေးတရုတ်နဲ့အာဆီယံအသင်းကဆက်ဆက်ညီနေသူတွေမကြသေးရင်လာပြီမှာလဲအင်ဒိုနီးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတွေ့ဆုံဆွေးနွေးကြကြတာပါ။သဘောတူညီချက်ကိုမနီလာမြို့တော်ကညီလာခံအတွင်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်မှုတွေရှိနေပေမဲ့အသင်းဝင်အားလုံးကလက်ခံဖို့လိုအပ်တဲ့အာဆီယံရဲ့အခြေခံမှုကြောင့်လက်တွေ့ဖြစ်နိုင်မှာမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်ရမှာတရုတ်နိုင်ငံကဩဇာညောင်းတဲ့အာဆီယံအသင်းဝင်တို့ကစန့်ကျင်တဲ့ရည်တိချက်တွေပေါ်ပေါက်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံဆယ်နိုင်ငံရဲ့နိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့တောက်ချန်နေမှာကျင်းပမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်ရောက်ဖို့စီစဉ်ထားတဲ့ပြည်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကတော့စနေနေ့မှာကျင်းပသွားမှာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်အရေးအပြင်ဒေသတွင်းလုံခြုံရေးပြဿနာတစ်ခုဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးသွားလိမ့်မယ်လို့မျှော်လင့်ရပါတယ်။
မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစည်းအဝေးတွေအပေါ်တင်းမာမှုတွေပိုပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်ရေးစနစ်ချထားမဲ့နေရာစီကိုတပ်ဆိုင်ရာပစ္စည်းအစိတ်အပိုင်းတချို့အမေရိကန်စစ်တပ်ကစတင်သေးယူနေပါတယ်။ ဒုံခွင်းတုံးစနစ်အတွက်ပစ္စည်းအစိတ်ပိုက်တချို့ကိုကုန်တင်ကားတွေနဲ့ခေါက်ကွင်းအဟောင်းနဲ့ရွှေ့ပြောင်းသဲယူနေတာမှာစွန်ကျူးဒေသတွင်ရဲတွေနဲ့ဆန္ဒပြသူတွေလည်းထိတ်တိုက်တွေ့ခဲ့ပါတယ်။ဒုံခွင်းတုံးစနစ်အတွက်ပထမအထုပ်ပစ္စည်းတချို့ကိုပြီးခဲ့တဲ့မတ်လအစောပိုင်းမှာတောင်ကိုရီးယားကိုပို့ဆောင်ထားတာဖြစ်ပါတယ်။ဒုံခွင်းတုံးစနစ်ထားရှိမဲ့ရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့ဒုံကျည်ရန်ကိုကာကွယ်ဖို့သာဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောဆိုထားပေမဲ့တရုတ်ဘက်ကသူ့ရဲ့လုံခြုံရေးအပေါ်ချင်းချမှုအဖြစ်ပြောဆိုချက်ကိုတော့ပယ်ချထားပါတယ်။ဒီကာလတွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကပယ်တင်းတဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပြီး6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းယုံကြည်ထားကြပါတယ်။တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်မှုနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြင်းထန်တဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံပြီးမြောက်ကိုရီးယားဘက်ကဒီစမ်းသပ်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။မြောက်ကိုရီးယားအရေးစိုးရိမ်ချက်တွေအပါအဝင်လျှို့ဝှက်ကိစ္စရပ်တွေကိုရှင်းလင်းဖို့အတွက်ဒီကနေ့ဗုဒ္ဓဟူးနေ့မှာအထက်လွှတ်တော်အမတ်တရားကိုအင်ဂျီရိုကိုလာရောက်ကြဖို့လည်းအမေရိကန်သမ္မတကဖိတ်ကြားထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံကအစ္စလာမ်စစ်သွေးကြွအုပ်စုကိုချေမှုမှုဆယ်လကြာကျိုးပန်းနေတဲ့သမ္မတရော်ဒရီဂိုဒူတာတေဟာအခုခါအသာစီးရလာတဲ့လက္ခဏာတွေတွေ့မြင်လာနေရပါတယ်။ဖိလစ်ပိုင်နိုင်ငံမှာကမ္ဘာလယ်ခီးစွားတွေကြားရေပန်းစားတဲ့နေရာတစ်ခုကိုတိုက်ခတ်ဖို့ထိကြံစီခဲ့တဲ့အဘူဆယ်ယုတ်စစ်သွေးကြွအဖွဲ့ဟာ IS အစ္စလာမ်အစွန်းရောက်တွေကိုလူလာတဲ့အုပ်စုတစ်ခုလည်းဖြစ်ပါတယ်။နိုင်ငံသားခီးစွားတွေကိုဖမ်းဆီးပြီးပြန်ပေးဝင်မပေးရင်ခေါင်းပြတ်တက်လို့ရှိရတဲ့စစ်သွေးကြွအဖွဲ့ကိုအရင်သမ္မတဆက်ဆက်ကချေမှုမှုကျိုးပန်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒါပေမဲ့လည်းသမ္မတဒူတာတေလက်ထက်မှာတော့တခြားမွတ်စလင်သဘုံအဖွဲ့ခေါင်းဆောင်တယောက်နဲ့မာမစ်ဖွဲ့ပြီးနေနေမှုကျိုးပန်းတဲ့အစီအစဉ်ဟာအလုပ်ဖြစ်မဲ့အလားအလာတွေတွေ့မြင်နေရတယ်လို့အကဲခတ်တွေကပြောနေကြပါတယ်။ဒီလာထဲမှာပဲဘိုဟိုကျွန်းမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တာကိုကြည့်မယ်ဆိုရင်စစ်သွေးကြွတွေကစူလူပင်လယ်တကျောကအမာဂန်ဒေသတွေမှာပြန်ပြီးဆွဲဖမ်းဆီးနိုင်မဲ့သူရှားပါလာနေတာကိုပြတ်သားရောက်တယ်လို့လည်းအကဲခတ်တွေပြောဆိုနေတာပါ။အဘူဆာယုတ်စစ်သွေးကြွအဖွဲ့ကတော့ခီးသွားတွေကိုပြန်ပြီးဆွဲနေတဲ့ဓမြအုပ်စုတစ်ခုလို့သာဖိလစ်ပိုင်နိုင်ငံသားတွေအများစုကမှသဘောထားကြပါတယ်။အဲစစ်သွေးကြွတွေကိုထောက်ခံကြောင်းပြောဆိုထားတဲ့အဘူဆာယုတ်စစ်သွေးကြွအဖွဲ့ကဒီလာထဲမှာပဲဖိလစ်ပိုင်စစ်သားတယောက်ကိုခေါင်းပြတ်တက်ခဲ့တယ်လို့ဖေဖော်ဝါရီလထဲမှာဂျာမန်ခီးသွား2နဲ့ပြီးခဲ့တဲ့နေ့ထဲမှာလည်းကနေဒါခီးသွား2တို့ကိုခေါင်းပြတ်တက်ခဲ့မှုပါတယ်။
ကမ္ဘာတလွှားမီဒီယာလွတ်လပ်ခွင့်ကမကြုံစဘူးချင်းချောက်ခံရတယ်လို့နေစည်းမချသတင်းတောင်များအဖွဲ့ RSF ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။နှစ်စဉ်ထုတ်ပြန်နေကြမီဒီယာလွတ်လပ်ခွင့်အညွှန်းကိအစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာပါ။ပြီးခဲ့တဲ့နှစ်အတွင်းမီဒီယာလွတ်လပ်ခွင့်ကျဆင်းခဲ့တဲ့ဒေသတွေအဖြစ်ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတွေကိုမီဒီယာအခွင့်အရေးအဖွဲ့ကအထူးအလေးပေးထောက်ပြပါတယ်။ဒီမိုကရေစီအစိုးရတွေအနေနဲ့ဥဆောင်လမ်းပြဖော်ဆောင်ပြရမယ်လွတ်လပ်ခွင့်အပေါ်မှာဆက်စုပ်ဖွဲ့ရာကြီးညာချက်တွေပြင်းထန်ရက်စက်တဲ့ဥပဒေတွေအကျိုးစီးပွားဆိုင်ရာပဋိပက္ခတွေကိုထိလက်ရောက်အကြမ်းဖက်မှုတွေနဲ့နှင်းချေနေကြတယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ရှင
်။ကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်တိုးလာတဲ့သတင်းကိုတင်ဆက်ပေးချင်ပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်စနစ်စင်တက်လာပြီးတော့ရမယ်လဲတိုးလာတာကိုနေကြီးမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်တဲ့ဒီကနေ့မှထုတ်ပြန်တဲ့2019ခုနှစ်အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိမ်းမှတွေ့ရပါတယ်။ဒီလိုအဆင့်တက်လာပြီးမဲ့လေသတင်းလွတ်လပ်ခွင့်အပိုင်းခက်ခဲနေသေးတဲ့အနေအထားမှာပဲသတ်မှတ်ထားပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပြည်သူနိုင်ငံမှာခြေစိုက်တဲ့နေစည်းမချသတင်းတောက်များအဖွဲ့ RSF ကသတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိန်းကိုနှစ်စဉ်ထုတ်ပြန်ရမှာဒီနှစ်ညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအဆင့်131မှာရှိနေပါတယ်။မြန်မာနိုင်ငံဟာအရင်နှစ်ကတည်းကဆိုင်အဆင့်12ဆင့်တိုးတက်လာခဲ့ပေမဲ့သတင်းလွတ်လပ်ခွင့်ရခက်ခဲနေတဲ့နိုင်ငံ20ဆင့်မှာပါဝင်နေစေဖြစ်ပါတယ်။ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုထိလျောက်ဖြစ်စေရံပြူတာတွေပုံများလာနေပြီးလုံခြုံမှုမရှိဘဲပီအားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင်းဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ဒေတာဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ္စမိုင်းက VOA ကိုပြောပါတယ
် That triggers self-censorship for the journalists and the media professionalsSo this is what we want to
အဲ့ဒီအခြေအနေတွေကြောင့်သတင်းတောက်တွေနဲ့မီဒီယာလုပ်ငန်းလုပ်ကန်သူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုံ့ဆော်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထုံးကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့ ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်။တရင်အချက်လဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်။အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့။နောက်တစ်ခုကဒီ media သမားတွေရဲ့ပေါ်မှာ media နဲ့ပတ်သက်လို့ချမှတ်တဲ့ပြည်တယ်လို့ဆိုတာတော့ media နဲ့ဒါတိုင်းမပတ်သက်တဲ့ဟာပေါ့။ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့။ဒီကအားနည်းချက်ကဒီသတင်းရေးစာဖော်ပြမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်ဒီလက်ရှိ media ဥပဒေရသတင်း media ကောင်စီကိုတိုင်ကြားနိုင်ပြီလို့ပဲပါတယ်။နိုင်ပြီလို့ဆိုတဲ့အခါကျတော့အများစုကသူတို့ရဲ့အစွမ်းနဲ့ပတ်သက်တဲ့ဌာနများတချို့ကတိုင်ကနိုင်ပြီဆိုတော့သူကမတိုင်ရဘူးတရားရုံးကိုတန်းတော့ကျင်ရတယ်။ပီတီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်။ပြီးတော့အဲ့ဒီဆက်သွယ်ပုံမှန်အဲ့ဒီ66ကာကြီးတို့ပါလို့ပေါ့
။ RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဇင်းတွေအပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်ဓာတ်ရိုက်ထိန်းချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်ဒီကလာတော့ editorial policy ကိုအစိုးရက direct control မှာကျွန်တော်မကြားသလောက်ပါလား editorial policy ကလောလောဆယ်ရေးနေရတာပဲကျွန်တော်တို့ကသတင်းစာလောလောဆယ်လုံးဝမရှိဘူးချင်းချောက်မှုတွေဟိုအရေးကြမှာမှန်တရားကိုပေါ်ထုတ်ရေးရတော့တော်တော်လေးကိုသတိတရားထားပြီးတော့ရေးရတာပေါ့နော်အခုအဲ့ဒီဟာတွေမရှိတော့တဲ့ခါကျတော့အစိုးရဘက်မှာကျွန်တော်ဆိုရင်ပြင်အောင်ထင်မိတယ်ဩလူတချို့ကဒီလောလောဆယ်ကများ abuse လုပ်နေလားထင်မိတယ်ဒီ editorial ဘက်က newsroom ကို direct ခြေလေးဖို့ကြိုးစားတာကျွန်တော်သတိထားမိသလောက်တော့မတွေ့ပါဘူး
RSF ရဲ့ထုတ်ပြန်ချက်မှာသတင်းလွတ်လပ်ခွင့်အစိုးရဆုံးနိုင်ငံ20စီးရင်မှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီးဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဿနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယားဂျပန်ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျေနပ်လောက်စရာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နယ်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်။ RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုမိုးစောတင်ပေးပို့ထားတာပါ။ခုဒီခါမှာတော့တန်းတွင်ချောင်းစုံတရာနာမည်ပြောင်းရေးနဲ့ပတ်သက်ပြီးတော့ဒီကနေ့မှအိတ်ဖွင့်ပေးစာပေးပို့တဲ့တင်ကိုတင်ဆက်ပေးကြပါမယ်။ဒေသခံတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားကပဲတန်လွင်ချောင်းဆောင်တရားကိုဗိုလ်ချုပ်အစံတရားအဖြစ်အမည်ပြောင်းလဲပေးလိုက်တာဟာလက်ရှိအာဏာရ NLD အရသာဆိုရကတိုင်းရင်းသားလူမျိုးစုလူနည်းစုတွေရဲ့သဘောထားစံနှုန်းကိုမျက်ကွယ်ပြုတာနိုင်ငံတကာစံနှုန်းဖြစ်တဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာတန်ယုံတွေနဲ့ကုလအပါဝင်နိုင်ငံတကာဖွဲ့စည်းတွေကိုတောင်းဆိုချက်3ခုပါဝင်တဲ့အိတ်ဖွင့်ပေးစာတွေကိုမွန်တိုင်းရင်းသားတွေကဒီကနေ့မှပေးပို့လိုက်ပါတယ်။မွန်ပြည်နယ်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဘက်ကတော့နှစ်ဦးနှစ်ဖက်အတက်နိုင်ဆုံးအဆင့်ပြောင်းဖြေရှင်းပေးနေတယ်လို့ပြောပါရယ်အသေးစိတ်ကိုမက်ဆူမွန်ကဆက်ပြောပြပေးပါလိမ့်မယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ရဲ့သားဆိုရလက်ထက်မှာအခုလိုဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နယ်ချောင်းစုံကိုဖျက်ပြီးဆက်သွယ်ထားတဲ့ချောင်းစုံတန်လွင်တရားကိုဗိုလ်ချုပ်အစံတရားအမည်ပေးဖို့ပြည်သူ့လွှတ်တော်ကနေမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အပေါ်မှာဒါဟာလူနည်းစုတွေရဲ့အခွင့်အရေးကိုအတိမတ်ပြုလေးစားမှုမရှိဘဲချိုးဖောက်တာဖြစ်တဲ့အကြောင်းမွန်တိုင်းရင်းသားတွေကနိုင်ငံတကာကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။အမေရိကန်တရုတ်ပြင်သစ်ဂျပန်ဂျာမန်နဲ့ EU စတဲ့နိုင်ငံတကာအစိုးရအဖွဲ့အတယုံနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့လိုက်တဲ့ဒီအိတ်ဖွင့်ပေးစာထဲမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေရဲ့သဘောဆန္ဒတိုင်းရင်းသားတွေရဲ့အတန်ကိုထည့်သွင်းစဉ်းစားအလေးထားစေဖို့အစိုးရကိုနိုင်ငံတကာအနေနဲ့တိုက်တွန်းပြောဆိုပေးဖို့ရည်ရွယ်တယ်လို့တန်လွင်ချောင်းဆောင်တရာအမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားရေးအသွင်ဆန္ဒထုတ်ဖော်ရေးကော်မတီဝင်ဖြစ်တဲ့နိုင်အောင်မွန်က VOA ကိုအခုလိုပြောပါတယ်
တိုင်းသားကြီးနဲ့ဆိုင်တဲ့ခါကျတော့ကျွန်တော်တို့ကဒါကိုပြောတယ်ပြောတဲ့ခါကျတော့မသိကျုပ်ကြောင့်ပြောတဲ့ခါကျတော့ကျွန်တော်တို့ကပြောလို့ရတဲ့နေရာပေါ့ကိုတိုင်ခင်ရတဲ့နေရာတွေကိုကျွန်တော်ပို့ချင်လို့ပါတော့ပါပဲဒီတရားကြောင့်အမည်ပြောတဲ့ကိစ္စကဒေသခံတွေဆန္ဒကိုထုတ်ပြတာပေါ့လေဒီဒေသခံတွေရဲ့ဆန္ဒတွေကဒါကလည်းရှိပါတယ်ပေါ့မမတော့ဒါပြည်နယ်ဆိုရနဲ့ဤတည်နဲ့ကိစ္စပေါ့လေဒါဘာမှကိစ္စနိုင်ငံတော်ရပေါ့လေဒီကိစ္စမဟုတ်တော့ဘူးလေကျွန်တော်ပြောချင်တာဒီအရေးတော်မှာဒီလက်ပံကွေးတော်မှာဒီမှာမရှိခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်ပြောင်းပြီးတော့ပြောလို့မရဘူးပေါ့နော်ရခံရစနရကိုလိုက်ရောနိုင်ဖို့တက်ကြွတာတောင်းဆိုတာလည်းစီကားတော့ပေါ့နော
်ဒီမိုကရေစီစနစ်နဲ့ပြည်သူဆန္ဒနဲ့အညီမဲ့ပေးရွေးချယ်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားနိုင်ငံတည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတည်ရဲ့ပေါ်ထွန်းလာစေဖို့ဆိုပြီးဆောင်ရွက်နေတဲ့အချိန်မှာတော့ တိုင်းရင်းသားမျိုးနွယ်စုတွေလူနည်းစုတွေရဲ့ဆန္ဒသဘောထားတွေကိုလစ်လူမရှုသင့်ဘူးလို့လည်းအိတ်ဖွင့်ပေးစာနဲ့ပြောဆိုထားတာပါ။အ
လားရအစိုးရကိုပေါ့လက်ရှိဥပပေးဆောင်တဲ့နေရာကြီးစာရောဒီမှာတိုင်းသားဒီအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့တော့ကြောင့်တိုင်းသားရဲ့ဒီအခွင့်အရေးတွေပေါ့နော်ဒါတကူကျွန်တော်တို့ကဘီးလူဆိုင်ပဲနဲ့ကိုလောက်ချင်းကိုလောက်ခဲ့လို့ရှိရင်တော့ဒါဒီနိုင်ငံကနေရာကြီးရဖို့ဆိုတာကကျွန်တော်တို့လည်းဝေယုံပါလို့ကျွန်တော်တို့ကပြောချင်တာပေါ့
။မော်ပြည်နယ်ထဲမှာမိတင်းနေထိုင်ကြတဲ့မွန်အပါဝင်တိုင်းရင်းသားပေါင်းစုံရဲ့ဆန္ဒသဘောထားနဲ့အညီမွန်ပြည်နယ်အစိုးရကရောပြည်ထောင်စုအစိုးရကပါအလေးနက်ထားစဉ်းစားဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့သဘောထားကိုတွေးဖီတဲ့နောင်အလားတူအဖြစ်မျိုးမဖြစ်စေချင်ဘူးလို့လည်းမွန်ပြည်နယ်ကဒေသခံတိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ပြည်နယ်ပအိုစာပေရင်ကျင်းမှုဥက္ကဋ္ဌဦးခွန်ရွှေသင်းကလည်းတောင်းဆိုလိုက်ပါတယ
်။အဓိကအဖြစ်တော့လူနေစုတိုင်းရင်းသားစုနဲ့လေတိုင်းရင်းသားအများစုကနာမည်ပြောင်းတော့မနစ်ချိုက်ဘူးလေ။နစ်ချက်တော့မျက်ရှိအစိုးရပဲအစိုးရပဲဒီပေါ်ဒါလေးကိုတော့အလေးထားတော့စင်စားပေးစီချင်တော့ပေါ့နော်ကျွန်တော်တို့ကအကြမ်းကြီးတို့ပါလို့လည်းမတုံးပါဘူးတုံးမှုလည်းခံစားမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ဒုလားချက်ကိုတင်ပြဖို့တင်ပြထားတယ်ဖော်ထုတ်ထားတယ်အခုပြီးအောင်လည်းစာတွေဆန့်ဝေထားပေးတယ်အဲ့ဒီဟာကိုအဲ့ဒီပုံမှာတော့အစိုးရကတော့အလေးထားတော့စင်စားပေးစီချင်ပါတယ်ဟိုကျွန်တော်တို့ဖြစ်စီချင်တဲ့အတိုင်းပဲဖြစ်ရမယ်ဆိုတဲ့ဟိုအတင်းကျစိတ်ထားယူပြီးတော့မရှိပါဘူးစင်စားပေးဖို့လို့လို့ရတာမွန်တိုင်းရင်းသားတွေနဲ့အတူပေါ့နော်ကရင်တိုင်းရင်းသားပို့တိုင်းရင်းသားတွေလည်းပေါ့ဝင်ပြီးတော့ကျွန်တော်တို့ရဲ့ဒီကကန်တွေရဲ့ဆန္ဒကိုပေါ်ထုတ်ပေးထားတာပေါ့နော
်မွန်ပြည်နယ်ချောင်းစုံတန်လွင်တရာအမြန်ဆုံးဖွင့်လှစ်ပြီးတော့ခရီးလမ်းမန်းသွားလာရေးအဆင်ပြေလောကူစေဖို့ဒေသခံပြည်သူတွေနဲ့အစိုးရကြားတွဲဆုံညှိနှိုင်းမှုတရက်ကိုအစိုးရကစီစဉ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းနဲ့အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းပေးဖို့ဆိုတဲ့အချက်တစ်ချက်ကလည်းပါဝင်ပါတယ်ဒီအပေါ်မှာတော့တိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနကနိုင်ဝင်းနိုင်ကတော့အတက်နိုင်ဆုံးပြည်လဲအောင်ဖြည့်ရှင်းပေးဖို့စူးစမ်းနေပါတယ်လို့တုံ့ပြန်ပါတယ်
။ဟိုကျွန်တော်ကြားသလောက်ကတော့သူတို့ကတော့ပထမဝန်ကြီးရုံးကိုလာတင်မယ်လို့ပြောတယ်။ဒါပေမဲ့ဝန်ကြီးကတော့သူကလေတိုက်ရိုက်တင်ပါလို့တော့သူတို့ပြောထားတယ်လေ။အဲ့လိုတော့သိရတာပေါ့နော်။ဟိုကျွန်တော်တို့ကတော့ဘာမှလေးလေဟိုပါမတ်ချက်တော့မပြုချင်ပါဘူးဆိုတော့ဒီလိုပါဗျာ။ဟိုဘာလို့ဆိုဒီဟာကလည်းတစ်ဖက်ကလည်းကိုယ့်ရဲ့ဟိုတိုင်းသားဖွဲ့စည်းတစ်ဖက်ကလည်းကျွန်တော်တို့ကအစိုးရဌာနဆိုတော့လေဒီကြတော့မတ်ချက်တော့ဟိုမပြုတ်ချင်ပါဘူ
းဒီလောက်ရကြောက်မှုလို့ဗမာနဲ့မွန်ပါဝင်တိုင်းရင်းသားတွေကြအထင်မြင်လွဲမှားမှုကိုဖြစ်စေတယ်လို့ကုလသမဂ္ဂရဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးကြေညာစာတမ်းလူမျိုးစုကိုယ်ကွယ်ယုံကြည်မှုနဲ့ဘာသာစကားနဲ့သက်ဆိုင်တဲ့လူနည်းစုအခွင့်အရေးကြေညာစာတမ်းအပါအဝင်နိုင်ငံတကာကအတိအမှတ်ပြုထားတဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်ခြင်းသာဖြစ်တယ်ဆိုပြီးထောက်ပြထားတဲ့မွန်ပြည်နယ်မှာရှိတဲ့မွန်တိုင်းရင်းသားတွေကနေနိုင်ငံတကာအတိုင်းဝိုင်းကိုပေးပို့တဲ့အိတ်ဖွင့်ပေးစာကိုတော့မြန်မာပြည်ခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာတန်ယုံတွေနိုင်ငံတကာတန်တမန်တွေနဲ့မြန်မာဒီမိုကရေစီရေးစိတ်ဝင်စားတဲ့အဖွဲ့အစည်းအသီးသီးထံကိုပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီးတော့အိတ်ဖွင့်ပေးစာတွေပေးပို့နေတာဖြစ်ပါတယ်ရှင်
။မဆူမွန်တင်ဆက်ပေးခဲ့တာပါ။ VOA ကနေဗုဒ္ဓဦးနဲ့ညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ခုတစ်ခါမှာတော့ YBS တေယူပို့ဆောင်စနစ်အပေါ်ဝေဖန်ချက်တချို့ကိုနားဆင်ကြမှာပါ။ရန်ကုန်တိုင်းဒေသကြီးအများပြည်သူတေယူပို့ဆောင်ရေးစနစ် YBS မအောင်မြင်တာဟာရန်ကုန်တိုင်းဒေသကြီးတေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ YRTA ကချမှတ်ထားတဲ့မူဝါဒတွေလက်တွေ့မကျတာကြောင့်ဖြစ်တယ်လို့ YBS line to line ဖြစ်တဲ့အမှတ်27ရင်းလိုင်းကိုပြေးဆွဲနေတဲ့ Power 11 Company ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးသက်တင်ဝင်းခေါ်ကုတရုတ်လေးက VOA ကိုပြောပြပါတယ်YBS အောင်မြင်ဖို့အတွက်လက်တွေ့လုံနေသူတွေနဲ့တရားဆွေးနွေးပြီးတော့အဖြေရှာဖို့လိုတယ်လို့လည်းသူကပြောပါတယ်။ကိုတျိုလေးကို VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ခုလက်ရှိမှာဆိုရင်ဒီအများပြည်သူတည်ယူပို့ဆောင်ရေးစနစ်ဒီ YBS ဒီမြို့ရင်းခီးသွားလာရေးစနစ်နဲ့ပတ်သက်ပြီးတော့တော်တော်များများကဒီစနစ်မအောင်မြင်ဘူးဆိုပြီးတော့ဝေဖန်တာရှိတယ်ပေါ့။အဲ့ဒီထဲမှာမှဒီဦးတျိုကလေးတို့ဟိုဦးဆောင်ပြီးလုပ်တဲ့ဒီ27ရင်းလိုင်းပေါ့နော်ဒီ27ရင်းလိုင်းကတော့ဒီခီးသွောပြည်သူတွေတော်တော်များများကဒီရင်းလိုင်းပုံမှာအတိအမှတ်ပြုကြတယ်ပြီးအခါကျဝန်ဆောင်မှုကောင်းနေဆိုပြီးတော့ဟိုပြောကြတာရှိတယ်ပေါ့အဲ့တော့ဒီရင်းလိုင်းကိုဒီလိုကောင်းအောင်လုပ်ဖို့ဦးတျုပ်ကလေးတို့အနေနဲ့ဘလို့ဖြစ်ပြီးစတင်စိတ်ကူးရတာလဲအဲ့ဒါလေးပြောပြအောင်ရှင့
်ကျွန်တော်တို့အတိတ်ကာလမှာတုန်းကကျွန်တော်တို့ကရင်းလိုင်းတွေ300ကျော်ရှိခဲ့တယ်ပေါ့အဲရှိခဲ့တဲ့အချိန်တုန်းကကျွန်တော်တို့အဲ့အချိန်တုန်းကကျွန်တော်တို့ကတပိုင်းတနိုင်လုပ်ငန်းရှင်တွေကျွန်တော်လည်းရင်းလိုင်းလုပ်ငန်းတွေလုပ်တယ်အဲတို့တော့လည်းပဲမအောင်မြင်ဘူးပေါ့မအောင်မြင်မှုဆိုတာစီးပွားရေးရအောင်မြင်တော့လည်းရေရှည်မတည်မြဲဘူးပေါ့အဲ့တော့ကျွန်တော်တို့ကလေ့လာကြည့်တဲ့အခါကျတော့ဒါဘာကြောင့်ဒီလုပ်ငန်းတွေမအောင်မြင်ကြလဲအဲနောက်ပြီးတော့ဒီလုပ်ငန်းတွေကတစ်မျိုးလုံးအတိုင်းအတာနဲ့နိုင်ငံတကာမီးတူချေချေပြန့်ပြန့်လုပ်နေတယ်ဘာတွေလိုအပ်တယ်လဲကျွန်တော်တို့လေ့လာကြည့်တဲ့အခါကျတော့ဒ ာလေဘူးဆောင်ရေလုပ်ငန်းလိုတာဝန်ဆောင်မှုလုပ်ငန်းပဲဝန်ဆောင်မှုပြီးနိုင်အောင်ကြိုးစားမယ်ဝန်ဆောင်မှုမပြီးနိုင်ဘူးဆိုရင်ရခိုင်ပေါ်ဆောင်ခဲ့ပြီးတော့ရင်းလိုင်းနေကြလို့ပြန်ပြီးတော့တခြားကရောပါသွားမယ်ပေါ့အဲ့တော့ဝန်ဆောင်မှုပြီးနိုင်မှဒါလည်းဒီလုပ်ငန်းအောင်မြင်မယ်ဆိုတာကျွန်တော်တို့ကအဲ့လောက်သွားတွေ့တယ်အဲ့တော့ကြောင့်ကျွန်တော်တို့ကဒီဝန်ဆောင်မှုလုပ်ငန်းကိုဒီဇိုင်းမှန်မှန်လုပ်ခဲ့တာပေါ့
တိတ်မကြခင်နေ့ရရက်ပိုင်းအတွင်းကဆိုရင်ဒီရန်ကုန်တိုင်းလွတ်တော်မှာလွတ်တော်အမှတ်တွေအနေနဲ့ဒီ YBS စနစ်မအောင်မြင်ဘူးပေါ့နော်ဟိုဒီစီမံခန့်ခွဲမှုရန်ကုန်တိုင်းအစိုးရမှာစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့ဒီအားနည်းချက်တွေအများကြီးရှိတယ်ဆိုပြီးတော့သူတို့ထောက်ပြကြပါတယ်အဲ့တော့ဒီ YBS ဒီမြို့ရင်းခရီးသွားလာရေးစနစ်တက်ဘာကြောင့်မအောင်မြင်ဘူးလို့ပြောလို့ရတာလဲ
ဆိုတော့မူဝါဒတစ်ခုချမှတ်တယ်ဆိုတာကဒီပြင်အခြေအနေနဲ့လာရောညီတွေရှိတလားအင်မတန်အရေးကြီးပါလေလာရောညီတွေမရှိဘူးဆိုရင်ဒါမအောင်မြင်နိုင်တာကတော့သဘာဝကြပါလို့ဆိုတော့ WD ရဲ့ချမှတ်တဲ့မူဝါဒတွေကကောင်းပါတယ်အောက်ချီမှာရင်လိုက်တာဝန်ခံတွေဟာလာရင်ပိုင်ရှင်တွေရင်လုံသားတွေမလိုက်နာနိုင်တဲ့အနေအထားတစ်ခုကိုသွားတွေ့တယ်ဆိုတော့ဘာတွေလိုအပ်တယ်လဲဆိုရင်အောက်ချီနဲ့ထွေထွေကိုလုပ်တယ
်ဒီ YBS စနစ်စတင်ပြောင်းလဲတော့မယ်ဆိုရင်သတင်းကြကြချင်းမှာဒီပြည်သူတွေအနေနဲ့ကဒီ YBS စနစ်ပေါ့အင်မတန်မျောလင်းခဲ့ကြတာပေါ့နော်အဲ့တော့အခုအချိန်ဒီမှာကပြည်သူတွေမျောလင်းတယ်လို့ဖြစ်လာတဲ့အနေအထားမရှိသေးဘူးအဲ့တော့ဒီ YBS ဒီစနစ်ကိုဒီထက်ပိုကောင်းအောင်ဘယ်လိုများလုပ်နိုင်မလဲရင်တိုင်းပိုင်ရှင်တယောက်အနေနဲ့အကြံပြုပေးပါဦး
အဓိကကတော့လက်ရှိကျွန်တော်တို့ရင်တိုင်းနေရာမများတော့80ကျော်ပဲရှိတာပဲတကယ်တော့တော့ line bound 300ကျော်မှာ80ကျော်ပဲရှိတယ်ဒါဆိုတော့ဒီ80မှာလက်ရှိရင်းနှီးမြှုပ်နှံနေတော့လုပ်ငန်းရှင်တွေရင်ပိုင်ရှင်တွေပိုင်းရန်ဒီအနေနဲ့ခေါ်ပြီးဆွေးနွေးဖို့လိုတယ်ဟုတ်လားအောက်ခြေရအခက်အခဲတွေဘာတွေရှိတယ်လဲပိုင်းရန်ဒီအနေနဲ့တိုင်းဆိုးရအနေနဲ့ဘာတွေကူညီထောက်ပံ့လို့ရမလဲဆိုတာကိုမိနီတူတူဆွေးနွေးဖို့လိုတယ်ယခုလိုပဲဒါရလိုင်းတာဝန်ခံတွေကိုပဲခေါ်ပြီးတော့ဆွေးနွေးနေမယ်ဆိုရင်ဒါကအဖြေမဟုတ်ဘူးဆိုတာကတော့အဓိကကြတယ်အဓိကလိုအပ်ချက်ရှိတာကဒီရင်လိုင်းပေါင်း80ကျော်မှာရင်းနှီးမြှုပ်နှံနေတော့ရင်ပိုင်ရှင်တွေကိုခေါ်ယူဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အဖြေပေါ်သွားမှာပါဟုတ်ကဲ့
ဂူဒီယိုကလေးကိုမမြင်ခင်ကတွေးဆမေးမြန်းထားတာပါဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်မယ် VOA American အသံညပိုင်း9နိုင်နေစင်နိုင်ထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ် VOA ကနေဘော်ဒူနေညနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင
်။ကမ္ဘာတလောမီဒီယာလွတ်လပ်ခွင့်ရမကြုံမှုလောက်အောင်ချင်းချောက်ခံနေရတဲ့အကြောင်းနယ်စည်းမချသတင်းတောင်များဖွဲ့ RSF ကမီဒီယာလွတ်လပ်ခွင့်အညွန်ငယ်နှစ်ပတ်လည်အစီရင်ခံစာဒီကနေ့ထုတ်ပြန်မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အညွန်ငယ်နဲ့နှိုင်းယှဉ်ချက်အရဒီနေ့မှာရမတက်လာတဲ့နိုင်ငံတွေထဲမှာတော့မြန်မာ၊လာအို၊ပါကစ္စတန်၊ဆွီဒင်နဲ့ဖိလစ်ပိုင်နိုင်ငံတို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အဆင့်နှစ်ဆင့်ရောကြပြီးအဆင့်34မှာရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းဝင်ငွေကုန်ကိုရှက်ချပေးမဲ့အစီအစဉ်ကြောင့် Wall Street ငွေကြေးစုခွက်မှာအစုရှယ်ယာဈေးတွေမနေ့တုန်းကမြင့်တက်ခဲ့လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစမှုထုံးကားတဲ့နိုင်ငံတွေထဲမှာအမေရိကန်ကော်ပိုရေးရှင်းလုပ်ငန်းကြီးတွေပေါ်ကောက်ကတ်မှုနှုန်းအမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကတော့ခွန်တွေကိုအကြီးအကျယ်ရှက်ချပြဖို့ပြင်ဆင်နေတာပါ။ကရီးယားနိုင်ငံရဲ့တိချောတယ်နဲ့နိုးနဲ့နိုးထွက်ပစ္စည်းတင်ပို့ကုန်တွေပေါ်အမေရိကန်ဘက်ကတင်းကျပ်လိုက်ပြီးတဲ့နောက်ကွန်တိုရီမှာကနေဒါဘက်ကတုံ့ပြန်လာမဲ့အပေါ်မှာမစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောဆိုလိုက်ပါတယ်။ကနေဒါရဲ့တိချောတဲ့တင်သွင်းမှုပေါ်ပြည်မြ20ရာခိုင်နှုန်းထိသွင်းကုန်စီးချက်ခွန်ပြင်းနဲ့ကောက်ယူဖို့အစိုးရကတတ်မှတ်ခဲ့တာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်တဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့တင်းမာမှုတွေပေါ်ပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်စနစ်ချထားမဲ့နေရာစီကိုအစိပ်ပိုင်းပစ္စည်းစိပ်ပိုင်းတွေအမေရိကန်စစ်တပ်ကစတင်တည်ယူနေပါလိမ့်ပြီးတက်လို့ခေါ်တဲ့ဒုံးခွင်းတော်စနစ်အတွက်ပစ္စည်းအစိပ်ပိုင်းတချို့ကုန်တင်ကားတွေကောက်ခွင်းဟောင်းနဲ့ပြောင်းရွှေ့တည်ယူနေရတဲ့မှာစွန်ကျူးဒေသတွင်ရဲတွေနဲ့ဆန္ဒပြသူတွေထိတ်တက်ရင်ဆိုင်တိုးခဲ့ပါတယ်။ဒုံးခွင်းတော်စနစ်အတွက်ပထမအတုပ်ပစ္စည်းတချို့ကိုတော့ပြီးခဲ့တဲ့မလဆောင်းပိုင်းမှာပဲပို့ဆောင်ထားတာပါ
။တရင်ချင်းချင်းကိုကောင်းနေဦးကညညာပြီးခဲ့တာပါ။ဒီညနေတွင်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထေရဝန်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစင်တိုင်းအထိလိုင်းတူမီတာ24.25 MHz တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.